America in Burmese.
မင်္ဂလာညနေခင်းပါရှင် VOA American တိုင်းရဲ့2019ခုနှစ်မေလ5ရက်တနင်္ဂနွေနေ့ညနေ 6:00 ခွဲကနေ 8:00 အထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line တို့မီတာ19 19 25တို့ကနေနားဆင်နိုင်ပါတယ်ရှင်ကျမခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျမများသတင်းအောင်ပါဒီကနေ့ညနေပိုင်းသောတာရှင်တွေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေမှာတော့ကိုရီးယားကျွန်းဆွယ်အရှိဘက်ပင်လယ်ပြင်တွေကိုမြောက်ကိုရီးယားကစနေနေ့မနက်ပိုင်းမှာဒုံးကျည်အများပြားဆန့်သက်ပစ်လွှတ်ခဲ့ပါတယ်။ဂါဇာမှာရှိတဲ့စစ်သွေးကြွတွေကိုလေကြောင်းကနေဆက်ထိုးစစ်ဆင်ဖို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်နီယာဟူကအစ္စရေးစစ်တပ်ကိုအမိန့်ပေးလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးပါမယ်မခွန်ညွေ။
ကောင်းပါပြီရှင်။အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့တချံကာလာတို့ကတန်ချက်ကိုစင်စာမတင်မှုတက်မတော်ကိုမလေးမစားတန်ချက်ထက်မှထည့်သွင်းပြောဆိုမှုတို့ကြောင့်ဒေါင်းတို့မျိုးဆက်တန်ချက်အဖွဲ့ဝင်တွေကိုတရားစွဲဆိုထားပြီးလိုက်လံဖမ်းဆီးနေတာနဲ့ပတ်သက်လို့
လက်ရှိအင်းစိန်ထောင်လေးက5ယောက်ရဲ့အပြင်ကညီမစုရနာမြင့်ရဲ့နောက်ကိုငင်းချမ်းစုရဲ့အဲ8ယောက်ကို66ဂါဒီနဲ့အဲဒီရန်ကုန်တိုင်းစစ်ဌာနတွေကဒုဗိုလ်မူကြီးမျိုးမင်းဦးလာမြေသူကအဲလာပြီးအမှု
တရားစွဲဆိုခံထားရသူမဆုရနာမြင့်ရဲ့ VOA ကိုပြောကြားချက်နဲ့တူနားဆင်ရမှာပါရှင်နိုင်ငံတကာသတင်းတွေမှာတော့မိဘမဲ့တော်ရိုင်းသရဝါလေးတွေအတွက်စောက်ပေးထားတဲ့ဇင်ဘာဝေကမိဘမဲ့တော်ရိုင်းသရဝါကေဟာအကြောင်းတခါခုခံအားကျဆင်းသူအချင်းချင်းပထမဆုံးအချိန်ကြောက်ကလှူဒါန်းအစားထိုးကုသမှုနဲ့တူအာဖဂန်မှာတော့ဂီတဟာဘာသာရေးနဲ့မကိုက်ညီလို့ပိတ်ပင်ခံထားရတဲ့အခြေအနေကနေတာလီဘန်တွေနဲ့တိုက်ပွဲအဆုံးတိုက်ရင်ရောအာဖဂန်ဂီတလောကရဲ့အနာဂတ်ဘယ်လိုဖြစ်လာနိုင်မှာသလဲဆိုတာတွေနားဆင်ကြရပါပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်မြသစင်အောင်နဲ့ကိုရန်နိုင်တို့ပြောပြပါမယ်ရှင်
ကိုရီးယားကျွန်းဆွယ်အရှိဘက်ပင်လယ်ပြင်တွေကိုမြောက်ကိုရီးယားကစနေနေ့မနေ့ပိုင်းမှာဒုံးကျည်အများပြားဆန့်သက်ပစ်လွှတ်ခဲ့ကြောင်းနိုင်ငံပိုင်သတင်းဌာနကအတည်ပြုခဲ့ပါတယ်။တာတူဒုံးကျည်တွေကိုအရှိဘက်ကန်ယူရန်ပင်လယ်ပြင်တွေကိုပစ်ခတ်ဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုယ်တိုင်အမိန့်ပေးခဲ့တယ်လို့ကိုရီးယား Central News Agency ကသတင်းဖော်ပြခဲ့တာပါ။ဒုံးကျည်ပစ်လွှတ်နေတာကိုခေါင်းဆောင်ကင်ကမှန်မြောင်းကနေတဆင့်ကြည့်နေတဲ့ပုံတွေကိုလည်းမီဒီယာတွေမှာဖော်ပြကြပါတယ်။ပစ်လွှတ်တဲ့ဒုံးကျည်တွေထဲနောက်ဆုံးတီထွင်ထုတ်လုပ်ထားတဲ့တာတူပစ်ဒုံးကျည်မျိုးလေပါဝင်တယ်လို့သုံးသက်သူတွေကပြောပါတယ်ကင်ဂျွန်အိုးဟာသူ့ရဲ့ဒုံးကျည်စမ်းသပ်ပြစ်လုပ်မှုတွေကို2019ခုနိုဝင်ဘာကစလို့တရားဝင်ဆိုင်ငံ့ခဲ့တာဖြစ်ပါတယ်ဒါကြောင့်အခုလောက်ရကမြောက်ကိုရီးယားအတွက်တနစ်ခွဲအတွင်းပထမဆုံးအကြိမ်ဒုံးကျည်တွေကိုပြန်လည်စမ်းသပ်ပြစ်လွတ်တာလို့ပြောရမှာပါဒီလိုရဟာတောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံအကြားပြီးခဲ့တဲ့စက်တင်ဘာလတည်းလက်မှတ်ထိုးခဲ့တဲ့စီရေးသဘောတူစာချုပ်ကိုချိုးဖောက်ရာရောက်တယ်လို့တောင်ကိုရီးယားကပြောပါတယ်။ဒါဟာအမေရိကန်ပြည်ထောင်စုနဲ့နျူကလ িয়ার ဆွေးနွေးပွဲမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ပိုင်းမြောက်ကိုရီးယားရဲ့ပထမဆုံးရန်စတဲ့လုပ်ရည်လည်းဖြစ်ပါတယ
်။ကာဇာမားရှိတဲ့စစ်သွေးကြွတွေကိုလေကြောင်းကနေချီးချဲဆက်ထိုးစစ်ဆင်ဖို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူကအစ္စရေးစစ်တပ်ကိုအမိန့်ပေးလိုက်ပြီးတော့ကာဇာနယ်စပ်ကိုလည်းတန်ချက်ကကားတွေအမြောက်တွေပါဝင်အစ္စရေးတပ်တွေကိုဆေးလွတ်လိုက်ပါတယ်။စစ်သွေးကြွတွေကမနေ့စနေနေ့ကဟမတ်စ်တွေထိန်းချုပ်ထားတဲ့ဂါဇာဒေသကနေအစ္စရေးတောင်ပိုင်းကိုဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့ပြီးတော့ဒါကိုအစ္စရေးဘက်ကလေကြောင်းကနေရောတန်ကြက်ကကားတွေနဲ့ပါပြန်ပြီးတော့တုံ့ပြန်တိုက်ခိုက်ခဲ့ပါတယ်။အစ္စရေးရဲ့တိုက်ခိုက်မှုကြောင့်ကိုယ်ဝန်ဆောင်မိခင်နဲ့ကလေးငယ်တဦးပါဝင်ပါလက်စတိုင်း၄ဦးသေဆုံးသွားတယ်လို့ဂါဇာကျမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့အစ္စရေးရဲ့အဆိုအရတော့စစ်သွေးကြွ၈ဦးသေဆုံးတယ်လို့ဆိုပါတယ်။ဟမတ်ဘက်ကဒုံးကျည်နဲ့တိုက်ခိုက်တာကြောင့်အစ္စရေးဘက်မှတအူးတေဆုံးပြီး၄ယောက်ဒဏ်ရာရသွားခဲ့ပါတယ်။အစ္စရေးရဲ့ဒုံးကျည်တစ်ခုကဂါဇာမှာရှိတဲ့တူရကီကအနာဒိုလူသတင်းဌာနအဆောက်အုံကိုထိမှန်သွားခဲ့ပြီးဒါကိုတူရကီဘက်ကအပြင်းထန်ရှုတ်ချခဲ့ပါတယ်။စစ်သွေးကြွတွေဟာအစ္စရေးနယ်မြေတဲကိုဒုံးကျည်၄၀၀ထက်မနည်းပစ်ခတ်တိုက်ခိုက်ခဲ့ပြီးအစ္စရေးရဲ့လေကြောင်းရန်ခါခွဲစနစ်ကဒုံးကျည်ဒါဇင်ပေါင်းများစွာကိုကာကွယ်ဟန်ထားနိုင်ခဲ့တယ်လို့ပြောပါတယ်ခင်ဗျာ။
American ရဲ့ပိတ်ဆို့တံခတ်အေးအေးယူမှုတွေကိုတရားမဝင်တဲ့လုပ်ရက်လို့သတ်မှတ်တဲ့အတွက်ဒါကိုကြော်လွှားနိုင်မှုအတွက်ရေနံတွေကိုတဆင့်ခံဈေးကွက်ကနေရောင်းချဖို့အီရန်ကစော်ဩနေပါတယ်။သမ္မတ ထရမ့်ရဲ့ American အစိုးရဟာတရုတ်၊အိန္ဒိယ၊ဂျပန်၊တူရကီနဲ့တောင်ကိုရီးယားနိုင်ငံတွေပါဝင်တဲ့နိုင်ငံတွေအီရန်ထွက်နိုင်ရေနံကိုဝယ်ယူနေတာကိုကင်းလွတ်ခွင့်ပြုခဲ့တာမေလ1ရက်နေ့မှာအဆုံးသတ်တော်မှာပါ။ဒါကြောင့်ရေနံရောင်းချတာကိုတဆင့်ခံဈေးကွက်ကနေရောင်းချကြဖို့အီရန်ရေနံဆိုင်ရာဒုဝန်ကြီးအမာဟူစိန်ဇာမာနီနီယာကတနင်္ဂနွေနေ့ကပြောကြားချက်ကိုကိုးကားပြီးအီရန်ပိုင်သတင်းဌာနကဖော်ပြပါဗျ။အီရန်ကနေရေနံဝယ်ယူနေတဲ့နိုင်ငံတချို့ကိုအကန့်အသတ်နဲ့ခွင့်ပြု ထားတဲ့ကာလကိုအမေရိကန်ကအဆုံးသတ်တော်မှာပါဒီနိုင်ငံတွေအနေနဲ့ရေနံဆက်လက်မဝယ်ယူဖို့နဲ့မလိုက်နိုင်ရင်ပိတ်ဆို့တံခတ်အရေးယူမှုတွေနဲ့ရင်ဆိုင်ရမယ်လို့လည်းအမေရိကန်ကချင်းချောက်ပြောဆိုထားပါတယ်ဒါကြောင့်ရေနံကိုတဆင့်ခံဈေးကွက်ကရောင်းချဖို့နဲ့ဒါဟာမှောင်ခိုရောင်းချတာမဟုတ်တဲ့အပြင်အမေရိကန်ရဲ့မတရားပိတ်ဆို့အရေးယူမှုကိုစန့်ကျင်တုံ့ပြန်တာဖြစ်တယ်လို့ဒူဝင်ကြီးဆာမာနီနီယာကပြောသွားပါတယ်
ဘူယာမင်းကြီးဖရန်စစ်ဟာဘူလ်ဂေးရီးယားနိုင်ငံနဲ့မြောက်ပိုင်းမက္ဆီဒိုနီးယားနိုင်ငံတွေကို၃ရက်ကြာခီးစဉ်ဖြစ်သွားကြောင်းနေပြီးတော့ဒီခီးစဉ်ရဲ့ပထမနေ့ဖြစ်တဲ့ဒီကနေ့မှာတော့ဘူလ်ဂေးရီးယားနိုင်ငံဆိုဖီယာမြို့ကိုရောက်ရှိခဲ့ပါတယ်။ဒါဟာဘူယာမင်းကြီးအတွက်အခုနှစ်အတွင်းမှာသတို့ထားမြောက်ပြပခီးစဉ်ဖြစ်ပါတယ်။နိုင်ငံလုံးဟာကက်သလစ်ဘာသာဝင်အနေငယ်သာရှိပြီးအများစုကတော့ Orthodox Christian တွေဖြစ်ကြပါတယ်။ဘူယာမင်းကြီးအနေနဲ့ဒီခီးစဉ်အတွင်းမှာအရှေ့ဥရောပမှာရှိတဲ့ Orthodox Christian တွေနဲ့ဗာတီကန်ကြားဆက်ဆံရေးခိုင်မာအောင်တည်ဆောက်ဖို့လှုပ်သွားဖို့ရှိပါတယ်။ဘူယာမင်းကြီးကသူ့ရဲ့ခီးစဉ်ဟာဘာသာရေးစည်းလုံးညီညွတ်မှုနဲ့ညီညွတ်ရေးအတွက်ဖြစ်တယ်လို့ဘူလ်ဂေးရီးယားပြည်သူတွေကိုခီးစဉ်မစခင်မှာပြောကြားခဲ့ပါတယ်။ဒါဟာဘူယာမင်းကြီးတပါးအနေနဲ့ဘူလ်ဂေးရီးယားနိုင်ငံကိုဒုတိယအကြိမ်သွားရောက်တာလည်းဖြစ်ပါတယ်။2002ခုနှစ်တုန်းကတော့ဘူယာမင်းကြီးဂျွန်ပေါ်နစ်ဟာပထမဆုံးအကြိမ်ဖြစ်နဲ့သွားရောက်ခဲ့တာပါ။မြောက်ပိုင်းမက္ဆီဒိုနီးယားကိုတော့ဘယ်ဘူယာမင်းကြီးကမှအရင်ကမသွားဘူးပါဘူး။ဘူလ်ဂေးရီးယားနိုင်ငံမှာခမန်းကြီးအဖြစ်လူဦးရေ9000လောက်ရှိပြီးကက်သလစ်ခရစ်ယာန်ဘာသာဝင်က100ခန့်နှုန်းလောက်ပဲရှိတာဖြစ်ပါတယ်။မက္ဆီဒိုနီးယားမှာတော့လူဦးရေက2000ဝန်းကျင်လောက်ရှိပြီးတော့အဲ့မှာကက်သလစ်ခရစ်ယာန်ဘာသာဝင်က100ခန့်နှုန်းအောက်မှာရှိတာဖြစ်ပါတယ်ခင်ဗျာ
။ VOA American နဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American အသံရဲ့တင်းငွေနေ့ညနေပိုင်းထိတ်တန့်ရောက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်ဒီကနေ့တင်းငွေနေ့နဲ့ထိုင်းနိုင်ငံမှာဘုရင်အစ်စ်မဟာဝဇီရာလောင်ကောကဘန်ကောက်မြို့တွင်စီတန်းလှည့်လည်နှုတ်ဆက်တာကိုပြည်သူတွေတောင်းတဖြားဖြားကြိုဆိုခဲ့ကြပါတယ်။လမ်းဘေးဝဲရာတခြားကြိုဆိုနေကြသူတွေဟာဘရင်တော်ဝင်အယောင်ဖြစ်တဲ့အဝါယောင်တွေဝှစ်ဆင်ထားကြတာပါ။ဘရင်ဝဇီရာလောင်ကောဟာမနေ့မေလ၄ရက်နေ့ကဘေးသိက်ခံနှန်းတက်ပြီးဒီကနေ့မှာပထမဆုံးနန်းတော်ကနေ၄မိုင်လမ်းတခြားတော်ဝင်ဘုရားကျောင်း၃ခုကဗုဒ္ဓရုပ်ပွားတော်တွေကိုဖူးမြော်ကြတော့ခဲ့ပါတယ်။ဒီသတင်းပတ်မေလ၄ရက်နေ့နဲ့၅ရက်နေ့ကကျင်းပခဲ့တဲ့ထိုင်းပြည်ရင်သစ်နန်းတက်ပွဲတွေအတွက်ထိုင်းအစိုးရကထိုင်းဘက်ငွေ1 billion လောက်သုံးစွဲခဲ့တာပါထိုင်းနိုင်ငံမှာဘီရင်ကိုတက်ရှိနတ်ဖျားတပားလိုသဘောထားကြပြီးဘီရင်နန်းတက်ပွဲနဲ့စီတန်းလှည့်လေပွဲတွေကိုပြည်သူလူထုတွေကတလေးတစားစောင့်ကြည့်ရိုသေပေးခဲ့ကြပါတယ်။လမ်းတစ်လျှောက်လာဆောင်နေတဲ့သူတွေကရာသီဥတုအပူဒဏ်ကိုအန်တုပြီးလာဆောင်ကြတာပါ။ဘန်ကောက်မြို့ပြင်ကလာသူတွေအတွက်ထိုင်းအစိုးရကဘတ်ကားနဲ့ရထားတွေကိုအခမဲ့စီးနင်းနိုင်ဖို့အစီအစဉ်ပေးခဲ့ပါတယ်။2016အောက်တိုဘာလတုန်းကထိုင်းပြည်ရင်ဘူမီဘောအဘူဒါရက်နတ်ရွာဆန်ပြီးတဲ့နောက်တက်သမမြောက်ရာမာဘီရင်ဖြစ်လာတဲ့သားတော်ဝဇီရာလောင်ကွန်ကစီးမြင့်ခံဘီရင်စနစ်အရာထီနန်းအရိုက်အရာကိုဆက်ခံခဲ့တာဖြစ်ပါတယ်
။ဒီလင်္ကာနိုင်ငံမှာ IS အစွန်ရောက်တွေကတိုက်ခိုက်မှုတွေနောက်ထပ်လှုပ်လာနိုင်ခြင်းရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးခရစ်ယာန်ဘုရားကျောင်းတွေကိုဆက်လက်ပိတ်ထားတာကြောင့်အိမ်မှာရှိတဲ့ကက်သလစ်ခရစ်ယာန်ဘာသာဝင်တွေဟာနေအိမ်မှာပဲဒုတိယမြောက်သတင်းပတ်ဖြစ်နေဝတ်ပြုဆူတောင်းခဲ့ကြပါတယ်။ကိုလံဘိုမြို့ရဲ့ခရစ်ယာန်ဂိုင်းချုပ်ဆရာတော်ကာဒီနယ်မယ်ကွမ်ရန်ဂျစ်ကရုပ်တံကနေတဆင့်သူ့ရဲ့နေအိမ်ကနေတနင်္ဂနွေနေ့ဝတ်ပြုဆူတောင်းပွဲတွေကိုလုပ်ခဲ့ပြီးတော့ခရီးရန်ဘုန်းကြီးတချို့နဲ့သီလရှင်တွေတက်ရောက်ခဲ့ကြပါတယ်။ဒီဝတ်ပြုဆူတောင်းပွဲအဆုံးမှာတော့ပုံဟမ်မင်းကြီးဖရန်စစ်ကသူ့စီကိုရေးပို့လာတဲ့စာကိုဖတ်ကြားခဲ့ပြီးအဲ့ဒီစာထဲမှာတော့အမုန်းတရားတွေကြောင့်နှလုံးသားတွေထိခိုက်နာကျင်ခံစားခဲ့ရတဲ့သူတွေအနေနဲ့ငြိမ်းချမ်းမှုရပြီးအားလုံးပြန်လည်သစ်မြတ်နိုင်ကြပါစေလို့ဆုတောင်းထားပါတယ်။ Easter ဖွဲ့တော်ရက်တွင်တိုက်ခိုက်ခံရတဲ့ဘုရားကျောင်းတစ်ခုဖြစ်တဲ့ကိုလံဘိုမြို့က Saint Anthony ဘုရားကျောင်းမှာတော့စိတ်တရားတွေပြပြအောင်လုပ်တဲ့အနေနဲ့ကလေးငယ်တွေနဲ့လူငယ်တချို့ပဲဝတ်ပြုဆူတောင်းခဲ့ကြပါတယ်ဒီလိုလင်္ကာနိုင်ငံတဝမ်းကဖျားเจ้าတွေကိုပိတ်ထားပြီးတော့အဲ့ဒီဖျားเจ้าတွေကိုလည်းလက်နက်ကိုင်တပ်ဖွဲ့တွေရဲတွေနဲ့အဆောင်ချထားပါတယ်ဒါပြင်ကက်သလစ်เจ้าတွေကိုလည်းဆက်လက်ပိတ်ထားပါတယ်အစိုးရเจ้าတွေကိုတော့မနေ့ပြန်တနင်္လာနေ့မှာပြန်လည်ဖွင့်လှစ်မှာဖြစ်ပြီးတော့ခြောက်တန်းနဲ့အထက်တွေကိုပဲအကြောင်းပြန်တက်မှာဖြစ်ပါတယ်เจ้าသားအကြောင်းအားလုံးကိုတော့ဒီကနေ့မှာရှာဖွေစစ်ဆေးသွားမယ်လို့ဒီလိုလင်္ကာရဲတပ်ဖွဲ့ကကြေညာထားပါတယ်ခင်ဗျာ
စီးရီးယားနယ်ဇတ်တဲရီဖရက်ဒေတာမှာတက်တွေချထားတာကိုတူရကီနဲ့ရုရှားတာဝန်ရှိသူတွေပြန်ပြီးဆန့်စစ်နေတယ်လို့တူရကီဒုသမ္မတဖော့ဒ်အိုဒ်ကီက ဒီကနေ့တင်းငွေနေနေမှာပြောပါရယ်နေဆက်မှာပြစ်ခတ်မှုအတွင်းတူရကီစစ်သားတဦးသေဆုံးရပြီးတဲ့နောက်တနေ့မှာအခုလိုပြောလိုက်တာပါစနေနေ့ကအီရတ်နိုင်ငံမြောက်ပိုင်းနဲ့နေဆက်တဲရီဖရက်ဒေတာမှာခတ်စစ်သွေးကြွတွေရဲ့တိချတိုက်ခိုက်မှုနှစ်ခုအတွင်းတူရကီစစ်သား၄ဦးသေဆုံးပြီး၂ဦးဒဏ်ရာရခဲ့ပါရယ်ဒီဖြစ်ရပ်နှစ်ခုအတွင်းတူရကီစစ်တပ်ကတုံ့ပြန်တိုက်ခိုက်ခဲ့တဲ့အတွက်စစ်သွေးကြွ28ဦးသေဆုံးခဲ့တယ်လို့တူရကီကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်နေဆက်ဒေတာမှာချင်းချောက်မှုတွေရှိနေသေးတဲ့အပေါ်ရုရှားနဲ့ဆက်လက်ဆွေးနွေးသွားမယ်လို့လည်းဒုသမရအိုကီကပြောပါရယ်တနင်္ဂနွေနေ့တူရကီကအီရတ်နိုင်ငံမြောက်ပိုင်းလေကြောင်းတိုက်ခိုက်မှုတွေအတွင်းစစ်သွေးကြွ5ဦးသေဆုံးခဲ့တယ်လို့လည်းလုံခြုံရေးတာဝန်ရှိသူတွေကပြောပါရယ်တူရကီစစ်တပ်ကအီရတ်နိုင်ငံမြောက်ပိုင်းမှာကတ်တပ်ဖွဲ့တွေကိုလေကြောင်းကနေထိုးစစ်ကိုပုံမှန်ပြစ်လုနေတာပါနေဆက်ဒေတာတဝိုက်ကိုကတ်ဦးဆောင်တဲ့တပ်ဖွဲ့တွေထိန်းချုပ်ထားတာဖြစ်ပါရယ်
ဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုကိုဖြုတ်ချဖို့အင်ကာနီကချိုးပတ်မှုတွင်တက်တွေပို့ပြီးတော့ပါဝင်လာမယ်လို့မျှော်လင့်ခဲ့ကြောင်းအတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကပြောလိုက်ပါတယ်။ဝါရှင်တန်ပို့သတင်းစာနဲ့တွေ့ဆုံမေးမြန်းခန်းအတွင်းဗင်နီဇွဲလားစစ်တပ်အတွင်းမှာတပ်ဖွဲ့ဝင်တော်များများအတိုက်ခံဘက်ကိုပါလာခဲ့ပြီးတဲ့နောက်သမ္မတမာဒူရိုအနေနဲ့ရာထူးကနေဆင်းပြေးလိမ့်မယ်လို့မျှော်လင့်ကြောင်းဂွိုက်ဒိုကပြောပါတယ်။နှစ်ယောက်စလုံးကဗင်နီဇွဲလားစစ်တပ်ရဲ့ထောက်ခံမှုကိုရဖို့ချိုးပတ်နေပြီမဲ့လည်းဗင်နီဇွဲလားစစ်တပ်အတွင်းမှာတော့အကြီးအကျယ်ခွဲထွက်တာမျိုးတော့မရှိသေးပဲဖြစ်နေပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA. တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမမျှသစင်အောင်နဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါ။အခုသတင်းလွှာတွေဇက်တိုင်နာစင်ရပါမယ်ရှင်။တကြံတော့ကစဉ်းစားမတင်ပဲမြန်မာပြည်ရဲ့လက်ရှိအခြေအနေကိုတန်ကြပ်ဆက်ဆိုခဲ့တဲ့ထောင်းတို့မျိုးဆက်တန်ကြပ်ဖွဲ့ဝင်တချို့ကိုအင်းစိန်ထောင်မှာထိန်းသိမ်းထားသလိုကြံနေသူတွေကိုလည်းပိုက်ဆိုင်တိုက်ရှာဖွေဖမ်းဆီးနေတော့မယ်လို့ကိုရိုင်းတရားစွဲဆိုခံရသူအဖွဲ့ဝင်တဦးကပြောပါရတယ်။တပ်မတော်ကိုမလေးမစားလုပ်တဲ့ဆိုပြီးအခုလိုပုံမှန်905ကာဂျီဆက်သွယ်ရေးပုံမှန်66ကာဂျီတို့နဲ့တရားစွဲဆိုဖမ်းဆီးထိန်းသိမ်းနေတာတွေဟာဒီမိုကရေစီခြေကံသဘောတရားလွတ်လပ်စွာထုတ်ဖော်ပြောဆို권ကိုထိပါတာဖြစ်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆို권လှုပ်ရှားမှုအဖွဲ့အတန်းကလည်းပြောဆိုလိုက်ပါရတယ်။မတ်စုမော်ဆက်သွယ်မေးမြန်းတင်ပြထားပါရရှင်။
ဒီနေ့မြန်မာနှစ်တကူတကြံပွဲတော်ကာလမှာတော့မြန်မာနိုင်ငံရဲ့ခေတ်အခြေအနေပြည်သူလူထုလက်တွေ့ရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးငြိမ်းချမ်းရေးစီးပွားရေးလူမှုရေးအခင်းအကျင်းတွေကိုကြောင်းသားလူငယ်တွေစုဖွဲ့ထားတဲ့တန်ကြပ်အဖွဲ့တချို့ကစီးစီရေးဆန်စားမတင်ပဲနဲ့ဖျော်ဖြေတင်ဆက်ခဲ့ကြပါတယ်။တကြံအကြနေမှာတော့အဲ့ဒီတန်ကြပ်အဖွဲ့တွေကထောင်းတို့မျိုးဆက်တန်ကြပ်အဖွဲ့လူငယ်တချို့ကိုသူတို့ရဲ့တန်ကြပ်တွေဟာတပ်မတော်ရဲ့ဂုံတိုက်ခါထိခိုက်စေတယ်ဆိုတဲ့ဆွဆွဲချက်နဲ့66ကာကြီးပုံမှန်နဲ့ရန်ကုန်တိုင်းစစ်ဌာနချုပ်ကတက်ရရှိတူဦးကတရားစွဲဆိုခဲ့တယ်လို့နောက်ထပ်ထပ်ပြီးတော့လဲထောင်းတို့မျိုးဆက်တန်ကြပ်အဖွဲ့ဦးဆောင်သူ9ဦးကိုတန်ကြပ်ထဲမှာတက်မတော်ကိုထိခိုက်စေတဲ့အတုံးတုံးတွေပါဝင်ခဲ့တယ်ဆိုပြီးရန်ကုန်တိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးတန်ထွန်းမြင့်ကတရားလိုပြုလုပ်ပြီးတော့ပုံမှန်905ကာကြီးအကြီးညိုပြက်စီမှုနဲ့ထပ်မံတရားစွဲဆိုပြီးတဲ့နောက်မှာတော့အခုဆိုရင်ဒီတန်ကြပ်အဖွဲ့တွေကတချို့ကိုအစ်စိအစ်ကျင်းတော်မှာဖမ်းဆီးချုပ်နှောင်ထားပြီးဖြစ်ပါတယ်။နောက်ထပ်ထပ်ပြီးတော့လည်းထောင်းတို့မျိုးဆက်တန်ကြပ်အဖွဲ့ဝင်ခွနဦးကို66ကာကြီးပုံမှန်နဲ့ရန်ကုန်တိုင်းစစ်ဌာနချုပ်ကဒုဗိုလ်မှူးကြီးမျိုးပြီဦးကနေပြီးထပ်မံတရားစွဲဆိုခဲ့ပါတယ်။အခုလက်ရှိထောင်းတို့မျိုးဆက်အဖွဲ့ဝင်တွေကိုစွဲဆိုထားတဲ့ပုံမှန်တွေနဲ့အမှုရင်ဆိုင်နေရတဲ့အခြေအနေတွေကိုတော့ကိုယ်တိုင်66ကာကြီးပုံမှန်နဲ့တရားစွဲဆိုခံထားရပြီးတော့သူ့ရဲ့နေအိမ်အထိလာရောက်ရှာဖွေဖမ်းဆီးတာကိုခံတရသူမတ်စုရတနာမြင့်ကရှင်းပြပါတယ်။
နောက်ဆုံးအခြေအနေကတော့လောလောဆယ်၅ယောက်ပေါ့နော်ကိုဇေယျလွင်ကိုပိုင်ရဲသူကိုဇော်လင်းသူကိုပိုင်ဖြိုးမင်းနဲ့မကေခိုင်ထွန်းကကြတော့905ကာကြီးနဲ့လက်ရှိအင်းစိန်ထောင်မှာပေါ့နော်သူတို့ကအခုလက်ရှိတော့တရားရင်ဆိုင်နေရပေါ့ယုံကြည်နှစ်ခေါက်ပြီးသွားပြီသူတို့ရဲ့နောက်လာမယ့်ယုံကြည်ကလာမယ့်ဆက်တုံးရင်းနေသူတို့ကိုယုံကြည်ထက်ချိန်လာပါတယ်မင်းရန်ကုန်းတရားရုံမှာပေါ့အောက်ကြနေရထပ်ပြီးတော့ဟိုတရားဆွဲထားတယ်ပေါ့ဘူတထောင်မြို့နယ်ရဲစခန်းကိုလာပြီးတော့အမှုဖွဲ့တိုင်ကြားရတဲ့အတွက်လက်ရှိအင်းစိန်ထောင်လေးက9ယောက်ရဲ့အပြင်ကညီမစုရနာမြင့်ရဲ့နောက်ကိုငင်းချမ်းစုရဲ့အဲ8ယောက်ကို66ကာဒီနဲ့အဲဒီရန်ကုန်တိုင်းစစ်ဌာနတွေကဒုဗိုလ်မှူးကြီးမျိုးမင်းဦးလာမေသူကအဲလာပြီးတော့အမှုခွင့်ထားလို့ပါသူရဲတွေကညီမအိမ်ကိုလည်းညီမကိုသွားရှာတယ်ပြီးတော့ကိုနင်းမြစုအိမ်လည်းအိမ်နေညကပဲသွားတယ်ပေါ့သူကနင်းမြစုကအိမ်မှာရှိနေတဲ့အတွက်ကိုနင်းမြစုအိမ်ကနာရီလည်းဖြစ်နေရောအိမ်မှာသူရှိနေတဲ့အတွက်တို့ကြတော့ခေါ်သွားတယ်ပေါ့နော်နောက်နေ့မှလာမယ်ဆိုတော့မရဘူးအတင်းပဲထက်ချင်းလိုက်ခဲ့ပါဖြေရှင်းပါဆိုပြီးတော့အိမ်ည7နာရီလောက်ကြီးသူ့ဘိုးတော်ရဲ့စခန်းကိုခေါ်သွားတယ်လို့သိရတယ
်အခုလိုမျိုးတန်ကြပ်ထိုးခဲ့တဲ့အတွက်ထောင်းတို့မျိုးဆက်တန်ကြပ်အဖွဲ့ကိုပုံမှန်905ကာကြီးဆက်သွယ်ရေးပုံမှန်66ကာကြီးရတဲ့တရားစွဲဆိုတာကဒီမိုကရေစီရဲ့အခြေခံသဘောတရားလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိပါဖြစ်တဲ့ဆိုပြီးဖန်စီထိသိခံတန်ကြပ်အဖွဲ့ဝင်တွေကိုအမြန်ဆုံးလှုပ်ပေးဖို့တောင်းဆိုတဲ့အကြောင်းအတန်အဖွဲ့ကကိုရဲဝေဖြူအောင်ကပြောပါတယ်
အရေးကြီးဆုံးကတော့ဒီအရှိပြည်သားဖန်ဆန်ထားတဲ့လူတွေအကုန်လုံးပြန်လှုပ်ပေးဖို့ပါ
ီဝေဖန်သူတွေကိုဖမ်းပြီးတရားစွဲဆိုနေရတွေကိုရတတ်မှုလိုပါတယ်လေရတတ်မှုဆိုတဲ့နေရာမှာတမတော်တစ်ခုရတယ်မဟုတ်ဘူးဟိုလက်ရှိအချိန်မှာဒီအစိုးရလည်းတရားစွဲထားတာရှိတယ်ဒီလိုမျိုးတရားစွဲထားတဲ့ဟာတွေကိုဖတ်ပြီးတော့တရားမစွဲအောင်ရတတ်မှုလိုတယ်လို့ဆိုတော့တော့ပြောဆိုခွင့်ပေါ့အနောက်ချက်ပေးရဥပဒေပုံမှန်တွေကိုဖတ်သိမ်းဖို့ပ
ါယနေ့ခေတ်အခြေဒီကိုလွတ်လပ်စွာဖော်ထုတ်တင်ပြခဲ့ကြပြီးတော့သက်ဆိုင်သူတွေစေချေတုံတရားရှိစေဖို့ပြီးပေါင်းထိုးထောက်ပြတဲ့အတိအတ်တက်ချက်ထိုးခဲ့ကြတာဖြစ်တယ်လို့ဒေါင်းတို့မျိုးဆက်ကမတ်စုရတနာမြင့်ကပြောပါတယ
်တန်ချက်ထိုးကြတဲ့နေရာမှာခေစနေအရာအတိုင်းကြီးပေါ်မှာဖြစ်တည်ချင်တာတွေအစိုးရကိုကောင်းစေချင်တာတွေတက်ဖို့ပြုပြင်စေချင်တာတွေကိုရောက်ပြုပြင်စေချင်တာတွေအကုန်ပေါ့အဲ့ဒါတွေတော့ဒီလူရဲ့ဘဝတွေပေါ့ငင်းချမ်းအကြောင်းတွေပညာရေးအကြောင်းတွေအကုန်ပါတယ်ရောအဲ့ဒါတွေကိုဒီတန်ချက်စာသားတွေအဖြစ်တစ်ချက်မှာပေါ့နော်ဖြောပြီးရယ်ပေါ့ပြည်သူတွေကိုအဲ့တော့ဒီဟာညီမတို့ကကိုယုံကြည်လို့လုပ်တဲ့အရာဖြစ်တယ်ပြီးတော့ညီမတို့ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ပေါ့ဒီမိုကရေစီရဲ့အခြေခံဖြစ်တယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုညီမတို့အားလုံးကယုံကြည်ရယ်ဒီလိုမျိုးပြောရတာလဲညီမတို့ကဟိုပြုပြင်စီခြင်းလို့ကောင်းစီခြင်းလို့ကြောင်းစီခြင်းလို့ပြောရတဲ့အပိုင်းပေါ့နော်အဲ့ဒီဟာကိုအာရှာခွဲပါတယ်ဒီဂုံတိခါညှိုးနှွမ်းစီပါတယ်ဆိုပြီးတော့ပုံမှားကြီးကလည်းပြီးတော့အကြီးကြီးပေါ့နော်ပုံမှားကြီးကြီးနဲ့ညီမတို့နိုင်ငံရေးကျင်းသားတွေဖြစ်အောင်တွန်းပို့ရဟာမျိုးပေါ့နော်ညီမအနေနဲ့တော့ဒီကအဲပြောမယ်ဆိုရင်တော့မဖြစ်သင့်ဘူးပေါ့အကုန်လုံးကအတိုင်းပြည်ရဲ့ဒီမိုကရေစီအကြောင်းလဲဒီပညာရေးစနစ်အကြောင်းလဲဒီမှာအားလုံးပါခဲ့ကြတဲ့သူတွေတိစက်ခဲ့ကြတဲ့သူတွေကြီးပဲ
ဒေါင်းတို့မျိုးဆက်တက်ချက်အဖွဲ့ရဲ့အမှုကိုပြန်ပြီးရုပ်သိမ်းပေးဖို့ HRW ဒေဂဒဂလူခွေစောက်ကြီးအဖွဲ့ကြီးကလည်းကြေကြာချက်ထုတ်ပြန်ပြီးတော့မြန်မာအာဏာပိုင်တွေကိုတောင်းဆိုထားပါတယ်ရှင်
မဆုံမပြပြခဲ့တာပါရှင်အခုနိုင်ငံတကာသတင်းလွှာတွေဇက်တိုက်နာဆင်ရပါမယ်ခုခံအားကျဆင်းမှုကူးစက်ရောဂါပိုး HIV ကူးစက်ခံထားရသူတဦးကနေတခြား HIV ကူးစက်ခံထားရသူတဦးကိုပထမဆုံးအကြိမ်အဖြစ်ကြောက်ကပ်လှူဒန်းခဲ့ပါတယ်ဘော်တီမိုးမြို့ John Hopkins စစ်သုတေသနဌာနမှာပြီးခဲ့တဲ့မလ25ရက်နေ့ကခွဲစိတ်အစားထိုးခဲ့တဲ့အကြောင်း VOE သတင်းတောက် Carol Pearson ရဲ့သတင်းဆောင်ပါကိုမတ်သိန်ကြီးထိုက်ပြောပြမှာပါရှင်
ရင်ကားဆိုရင် HIV ပိုကူးစက်ခံထရသူတွေအနေနဲ့သူတို့ရဲ့ကိုယ်အင်္ဂါအစိတ်အပိုင်းတွေလှူဒန်းခွင့်မရှိပါဘူး HIV ကူးစက်ခံထရသူတွေကိုတောင်လှူခွင့်မရှိတာပါလှူမဲ့သူအတွက်သိအန္တရာယ်ကြီးတယ်လို့ယူဆခဲ့ကြတာပါဒါပေမဲ့လည်း HIV ပိုကိုပထမဆုံးစပြီးတွေ့ခဲ့တဲ့1980ပြည်လွန်နှစ်တွေနောက်ပိုင်းကုသရေးဘိုင်းမှာအကြီးအကျယ်ပြောင်းလဲလာခဲ့ပြီးတဲ့နောက်ဘော်တီမိုးက John Hopkins Medicine ဆေးသုတေသနဌာနကဆရာဝန်နှစ်ဦးကဒီအချိန်မှာဖြစ်နိုင်ခြင်းအလားအလာကိုဖော်ထုတ်ရမယ့်အချိန်လို့ဆုံးဖြတ်ခဲ့ကြတာပါ HIV ပိုးကူးစက်ခံထရသူနှစ်ဦးကြားပထမဆုံးကြောက်ကပ်အစားထိုးကုသမှုနဲ့ပတ်သက်ပြီးခွဲစိတ်ဆရာဝန်ဒေါက်တာ Dori Sigab က VOE ကို Skype ကနေတဆင့်ပြောတာမှာတော့အခုခွဲစိတ်မှုကကြောက်ကပ်အစားထိုးရုံတသက်မဟုတ်တော့ပဲ
This week we celebrate the first time that somebody living with HIV
HIV ပိုးကူးစက်ခံထားသူတူကပထမဆုံးသက်ရှိကိုယ်တွင်းအင်္ဂါအလှူရှင်တူဖြစ်လာပြီးတခြားလူတယောက်အသက်ကိုကယ်ဖို့လှူနိုင်ခဲ့တာပါလွန်ခဲ့တဲ့နှစ်30ကဆိုရင် HIV ကူးစက်ခံရသူကတေတံ6မှတ်ခံရသလိုဖြစ်ခဲ့ပြီးဒီကနေ့ခေတ်မှာတော့ခေတ်သစ်ကုသရေးနဲ့ထိန်းချုပ်နိုင်တဲ့အခြေအနေဖြစ်လာတဲ့ HIV ကူးစက်ခံရသူတူအနေနဲ့ကြောက်ကပ်လူပြီးသူတပါအသက်ကိုတော့ကယ်နိုင်နေပါပြီ
။ယောဂပိုးကိုကောင်းကောင်းထိ ंछ ုပ်ထားနိုင်တဲ့ HIV ဝေဒနာရှင်တွေဟာကြမ်းကြမ်းမာမာနဲ့ပုံမှန်သက်တမ်းစေနေနိုင်ကြပါတယ်။ကြောက်ကပ်လူမဲ့အမျိုးသမီးကိုမခွဲခင်မှာအပြည့်အဝဆစ်ဆီးခဲ့တယ်လို့လဲဒေါက်တာဒေါ်ရီစဂပ်ကပြောပါတယ်
။ Nina Martinez who was the person who donated the kidney is
ကြောက်ကပ်လူရဲ့နီနာမာတီနက်စ်က HIV ကိုသေချာကုသပြီးကျန်းမာရေးလည်းကောင်းပါတယ်။နောက် HIV ပိုးကိုလုံးဝထိန်းချုပ်ထားနိုင်ပါတယ်။နောက်ကြောက်ကပ်လူလိုက်လို့နှလုံးအဆုတ်ကြောက်ကပ်လူယောဂါတွေလိုမျိုးဖြစ်လာနိုင်တဲ့အခွင့်အလမ်းလည်းမရှိပါဘူး။ကြောက်ကပ်ပျက်စီးပြီးအစားထိုးဖို့လိုအပ်နေတဲ့ HIV ကူးစက်ခံရသူတဦးကိုလှူခဲ့တာပါ
။မတ်လ25ရက်နေ့တုန်းကခွဲစိတ်ခဲ့တာပါ။ကြောက်ကပ်လူရှင်ရောလက်ခံသူရောအခြေအနေကောင်းတယ်လို့ဒေါက်တာစဂပ်ကပြောပါတယ်။အခုခွဲစိတ်မှုမှာအရေးကြီးဆုံးကတော့ကြောက်ကပ်အလူရှင်တွေတိုးလာပြီးလူတွေကိုပို့ပြီးတော့အသက်ကင်းနိုင်ဖို့ဖြစ်တယ်လို့လဲဒေါက်တာစစ်ကပ်ကပြောပါတယ
် Nina's groundbreaking
HIV ကူးစက်ခံရသူတူအနေနဲ့ Nina ဘက်ကအခုလိုလှူဒန်းမှုနဲ့ပထမဆုံးတက်ရှိကြောက်ကပ်အလူရှင်ဖြစ်လာဖို့ဆေးရထက်တန်မှုကြောင့်အခုဆိုရင်ဒီလိုလှူလို့သူတွေအားလုံးအတွက်တကားဖွင့်ပေးလိုက်တာပါ
အခုချိန်မှာတော့ HIV ကူးစက်ခံရသူတွေအနေနဲ့အချင်းချင်းကိုပဲကိုယ်တွင်းအင်္ဂါအစိတ်အပိုင်းနေလှူခွင့်ရှိပါတယ်။ဒီနေ့မှာတော့ HIV ပိုးကူးစက်ခံထားရသူတွေအနေနဲ့တခြားဘယ်သူကိုမဆို ကိုရင်းအင်္ဂါအစိအပိုင်းနေလှူဒန်းလာနိုင်ပွဲရှိတယ်လို့လဲအခုခွဲစိတ်မှုမှာပါတဲ့ဒေါက်တာခရစ်စတင်းဒရန်ကပြောပါတယ်
If I needed an organ transplant and I there was a potential
ကိုရင်းအင်္ဂါအစိအပိုင်းအစားထိုးဖို့လိုအပ်နေရယ် HIV ကူးစက်ခံထားရသူတယောက်ကလှူဖို့လည်းရှိနေတယ်ဒါကိုလက်ခံရင် HIV ဆေးဝါးကိုတော့ဂျန်နဲ့တက်တန်းတစ်လျှောက်တောက်ရမယ်ဆိုရင်ဒီကိုအင်းကအစိတ်ပိုင်းကိုလက်ခံဖို့ဖြစ်နိုင်ချေရှိပါတယ
်အခုခွဲစိတ်မှုဟာဆိုရင် HIV အပေါ်အမြင်တွေလည်းပြောင်းလဲသွားနိုင်ပြီး HIV ပိုကူးဆက်ခံရမှုတွေနဲ့ဆက်ဆက်ပြီးတင်ငယ်မှုတွေလည်းလျော့ကျသွားနိုင်တယ်လို့ဆရာဝန်တွေကပြောကြပါတယ်ရှင
်မသိငိထိုက်ပါရှင်မော်ဆိုးတွေလက်ချက်ကြောင့်မိဘတွေတည်သွားတဲ့တော်ရိုင်းသတ္တဝါတွေအတွက်မိဘမဲ့ခေယားကိုဇင်ဘာဘွေနိုင်ငံမှာဖွင့်ထားပါတယ်။တဘာဝတော်ရိုင်းဒေသလုံးဝပျက်စီးသွားမဲ့ဘေးကထိမ့်သိမ်းရလဲရောက်ပါတယ်။ဇင်ဘာဘွေနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ဘူလာဝါယိုမြို့နားကနေ VOA သတင်းထောက်ကိုလံဘတ်မက်ဟမ်ကပေးပို့ထားတဲ့သတင်းဆောင်ပါကိုမတ်ဤတန်စင်ကပြောပြမှာပါရှင်
။ဇင်ဘာဘွေနိုင်ငံအရှိတောင်ဘက်ကဘူလာဝါယိုမြို့ကနေနိုင်ဝါလောက်ကားမောင်းရင်ရောက်တဲ့ချီပန်ဂါလီတော်ရိုင်းသတ္တဝါမိဘမဲ့ကီဟာမှာတော့စွန့်ပစ်ခံဒဏ်ရာရနေတဲ့တိရစ္ဆာန်တွေကိုအထူးပြုစုပြောထောင်ပေးနေပါတယ်။မြို့တုံးလုံးနေပါဖြစ်နေတဲ့တိရစ္ဆာန်တွေမုံဆိုးတွေလက်ကလွတ်လာသူတွေစတဲ့တိရစ္ဆာန်မျိုးစိတ်ပေါင်း25မျိုးရှိပါတယ်။ဒီကေဟာကို1983ခုနှစ်ထဲကဝီလ်ဆန်မိသားစုကစတင်တည်ထောင်ခဲ့တာဖြစ်ပါတယ်။ချီပန်ကာလီတောရိုင်းသတော်ဝါမိဘမဲ့ကီဟာကတွဲဖက်ညွှန်ကြားရေးမှူးနီကီဝီလ်ဆန်ရဲ့မိဘတွေကဒီကေဟာကိုထူထောင်ခဲ့တာဖြစ်ပါတယ်
။ When Chipangali was startedThere was only crow which was
The reason Lee Rigo တော်ထက်ပြန်လွတ်နိုင်ရင်တော့အကောင်းဆုံးပါ။တချို့ငှက်တွေကဓာတ်ကြိုးပေါ်ဖြတ်ပြန်မိရကအတောင်မှထိခိုက်သွားတာကြောင့်တော်ထက်ပြန်လွတ်လို့မရပါဘူး။တချို့သရိုက်ဆန်ငယ်လေးတွေကငငယ်ကလေးကလူတွေနဲ့ကြီးတော့အယမ်းရင်ပြီးတော့လူတိုင်းကလူကောင်းလို့ထင်တတ်ကြတယ်။တော်ထက်ပြန်လွတ်လိုက်ရင်တခြားသူတွေဖမ်းပြီးတော့သတ်စာပြင်မှလည်းစိုးရင်ရပါတယ်
။ဒီကဟာမနီလာကအကြဆုံးကတော့လူငယ်ရဲ့နှစ်40တုန်းကကဲတင်ခဲ့တဲ့မိချောင်းကြီးပဲဖြစ်ပါတယ်။မွေးမြူတိရစ္ဆာန်တွေကိုစားပစ်တဲ့မိချောင်းကြီးကိုလူတွေကဒေါသထွက်ပြီးတော့လိုက်ဖမ်းရတာနေကဲတင်ထားရတာပါဒီကဟာကိုလာလေတဲ့သူတွေအတွက်လိလနိုင်တဲ့အရာတစ်ခုကတော့မိုးဆိုးတဲ့လက်ချက်နဲ့တည်သွားတဲ့တိရစ္ဆာန်မိခင်တွေရဲ့ဝမ်းထဲကအကောင်ငယ်လေးတွေပဲဖြစ်ပါတယ်
We obviously are trying to educate mainly locals but anyone who comes
ကျွန်တော်စင်အမေကြီးဝမ်းထဲမှာတလားလောက်ပဲရှိသေးတယ်စင်ကလေးကိုဆေးစိန်ထားတာပါအထက်ဒေသခံတွေအပြင်လာလေသူအားလုံးကိုစင်ဘာဝေတော်ရိုင်းဒေသရဲ့အရေးပါပုံကိုပညာပေးနေပါတယ်တော်ရင်တဘာဝမရှိရင်စင်မာပွေကိုဧည့်သည်တွေလာကြတော့မှမဟုတ်တော့ကျမတို့လည်းကျမတို့ရဲ့တရိတ်ဆန်တွေကိုထိန်းထိန်းစောင့်ရှောက်ကြပါတယ
်အသာစင်ဆွေနဲ့ကြံ့ကြူတွေကိုလိုချင်တဲ့မိုးဆိုးတွေအနေကစင်မာပွေနဲ့အာဖရိကတိုက်တခြားပိုင်းတွေမှာကြီးမားတဲ့ပြဿနာဖြစ်နေပါတယ်ချီပန်ကာလီအဖွဲ့လိုအုပ်စုတွေကြောင့်တော့မိုးဆိုးတွေရန်ကြဆင်းလာတဲ့အကြောင်းစင်မာပွေဥယျာဉ်နဲ့တော်ရင်ထိန်းသိမ်းရေးအဖွဲ့က Tinash Farawo ကပြောပါတယ
် The wildlife life offense concept is very important in our managementof wildlife
ဒီပါမဲ့တော်ရိုင်းသတ္တဝါထိန်းသိမ်းရေးကကျွန်တော်တို့အတွက်အင်မတန်အရေးပါပါတယ်။ဒီကောင်ထဲဖြစ်နေတဲ့သတ္တဝါတွေကို GRC ခေါ်ယူလေးရှိပြီးသူတို့တောထဲမှာနေသားပြန်ကြအောင်လေ့ကျင့်ဆောင်ရှောက်ပေးပြီးတောထဲကိုပြန်လှုပ်ပေးနေကြပါ။အထူးသဖြင့်ဆင်းတွင်မိသားစုစုလိုက်နေထိုင်နိုင်ဖို့အထောက်အကူပြုပါတယ်။တော်ရိုင်းတိရစ္ဆာန်ထိန်းသိမ်းရေးအတွက်အိမ်နီးချင်းနိုင်ငံဆိုးရွားတွေနဲ့ဆိုးရွားမဟုတ်တဲ့အဖွဲ့အစည်းတွေကလည်းတောထဲမှာကင်းလှည့်ပြီးမုတ်ဆိုးတွေကိုလိုက်ဖမ်းပေးပါတယ်။
ချပန်ဂါလီတော်ရိုင်းမိဘမဲ့တတဝါကီဟာစဖွင့်ခြင်းကစပြီးတော့တရိတ်ဆန်ကောင်ရင်များစွာကိုကယ်ဆယ်ပေးပြီးတော့ဝင်းကျင်ကမာတာပိုအမျိုးသားဥယျာဉ်မှာဘေးမဲ့လွတ်ပေးနေပါတယ်။မြောက်တွေတအုပ်တင်းငွေချက်အကောင့်20ကျော်လက်ပတ်ချက်တက်5កောင်ချီတာချက်တက်အကောင့်20နဲ့တပင်တချို့အပြင်ငှက်နယ်တခြားတရိတ်ဆန်တွေကိုလည်းဒီကီဟာကစောင့်ရှောက်ပေးနေပါတယ်ရှင်
။မအီတန်စင်ပြောပြခဲ့တာပါရှင်။လွန်ခဲ့တဲ့ရာစုနှစ်များစွာကတည်းကအာဖဂန်ယဉ်ကျေးမှုမှာတေးဂီတာကနေရာကျဲကျဲပြန့်ပြန့်ပါဝင်ပေမဲ့တာလီဘန်တွေအုပ်ချုပ်ချိန်ကဂီတာကိုအစ္စလမ်ဘာသာနဲ့မကိုက်ညီဘူးဆိုပြီးတော့ပိတ်ပင်ထားခဲ့ပါတယ်။အခုချိန်မှာတော့တာလီဘန်တွေနဲ့တိုက်ပွဲအဆုတ်သက်ဖို့ညှိနှိုင်းနေပြီဖြစ်ပေမဲ့ဂီတာမြတ်နိုးသူအာဖဂန်ပြည်သူတွေကြားဂီတာလောကအနာဂတ်အတွက်စိုးရိမ်နေကြဆဲဖြစ်တဲ့အကြောင်း VOA သတင်းတောက်ဂျယ်လ်မာဇတ်ရဲ့ပေးပို့ထားတဲ့သတင်းလွှာကိုမတ်မြသစင်အောင်ကပြောပြပါမယ်ရှင်
။ဂီတာကစိတ်အာဟာရဖြစ်တယ်ဆိုတာအာဖဂန်တွေရဲ့ဆိုယူစကားဖြစ်ပါတယ်။အခုအချိန်မှာတော့မြို့တော်ကဘူးရဲ့လမ်းတွေမှာဂီတာသံတွေပြန်ပြီးအသက်ဝင်လာနေတာကိုကြားကြရပါတယ်။အရင်ကတာလီဘန်တွေအုပ်ချုပ်မှုအောက်မှာဂီတာတူရီယာတွေတိခတ်တာတိမှုတ်တာတွေကိုပိတ်ပင်ထားခဲ့တာပါ။ 2000ခုနှစ်အာဖဂန်မှာတာလီဘန်တွေထွက်ခွာသွားတဲ့နောက်ပိုင်းတေဂီတာနားဆင်တာတိခတ်တာတွေပြန်ပြီးတော့လှုပ်လာကြပါတယ်။အခုအခါအမေရိကန်ဥဆောင်ပြီးတာလီဘန်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်နေတာနဲ့အတူတေဂီတာနဲ့ပတ်သက်ပြီးပိတ်ပင်မှုတွေရှိလာအောင်မလားလို့ဂီတာချစ်သူတွေကအစိုးရပူပန်နေကြပါတယ်။ဒီအပေါ်မှာတော့အာဖဂန်အမျိုးသားဂီတာအင်စတီကျူကအာမက်နာဆာဆာမတ်စ်က
ဂီတာလောကရှိရင်းနဲ့ပတ်သက်ပြီးကျွန်တော်တို့မှာစိတ်ပူနေရတွေရှိပါတယ်။ညီညာရင်းဆွေးနွေးပွဲအချက်လက်အသေးစိတ်တွေရှင်းရှင်းလင်းလင်းသိလာရရင်တော့ကျွန်တော်တို့ရဲ့တရားဝင်ရည်တည်ချက်ကိုကြီးညာသွားဖို့ရှိပါတယ
်။မြို့တော်ကပူးကခါရာဘတ်လန်းကိုဂီတာနဲ့ပတ်သက်ပြီးတော့အချက်အချာကြားတယ်လန်းလို့ဒေသခံတွေကြားသိကြပါတယ်။ဒီလမ်းမှာတီဝိုင်းအဖွဲ့တွေရှိသလိုတူရီယာပစ္စည်းတွေဝယ်ယူတာပြန်ပြင်တာတွေကိုလည်းလုပ်နိုင်ပါတယ်။တာလီဘန်တွေစိုးမိုးခဲ့တဲ့နှစ်တွေအတွင်းဒီလမ်းမှာဂီတာတန်တွေစိတ်သုံးနေခဲ့တာပါ။အဆိုတော်တယောက်ဖြစ်တဲ့နာဆာအာမက်ဟာမဟန်ကငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုကြိုဆိုတာနဲ့အတူသူ့ရဲ့စိုးရိမ်မှုတွေကိုအခုလိုပြောပါတယ်
။မောအဇူကူမတ်မေခိုင်ကဆ
တ်အဆိုရရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာကျွန်တော်တို့ကိုလည်းထည့်စဉ်းစားပေးစေချင်ပါတယ်။ကျွန်တော်တို့မပါတဲ့ဆွေးနွေးပွဲတွေကိုကျွန်တော်တို့လက်မခံနိုင်ပါဘူး။ဂီတာလောကသားတွေလည်းနိုင်ငံကိုချစ်မြတ်နိုးတယ်ဆိုတာဂီတာကတဆင့်ပြခွင့်ရကြပါတယ
်တချို့ကလည်းဂီတာတယ်မကတခြားအရာတွေအတွက်လည်းစိုးရင်ပူပန်နေကြပါတယ်ဂီတာဒူရီယာတွေကိုပြုပြင်သူမိုဟာမက်အစ္စမီလ်ကတော့
ဘလို့သဘောတူညီချက်တွေပဲဖြစ်ဖြစ်အစိုးရကထည့်စင်စားရမှာကဂီတာရုပ်ရှင်အမျိုးသမီးအခွင့်အရေးလူအလုံးရဲ့လွတ်လပ်ခွင့်ဒါတွေကိုစဉ်းစားစေချင်ပါတယ်နိုင်ငံတစ်ခုရဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုတာရှိရမယ်လေကျွန်တော်တို့အားလုံးငြိမ်းချမ်းရေးကိုတကယ်လိုလားနေကြတာပ
ါအဆိုတော်ဝါဟိရှာဒီကတော့တာလီဘန်ခေအခြေအနေမျိုးပြောင်းရောက်မှာကိုမလိုချင်ဘူးလို့ဆိုပါတယ
်အာဂရနေကေဘောဇမူနမူဝါစဘ
တာလီဘန်ခေကလို့ခေနောက်ပြန်သွားမယ်ဆိုရင်ကျွန်တော်တို့နိုင်ငံအတွင်းမှာမနေတော့ဘူးလွှမ်းအားပေးနေတာနဲ့အတူတူပါပဲ
အာဖဂန်ပြည်သူတွေအားလုံးကငြိမ်းချမ်းရေးကိုလိုလားနေကြတယ်လို့ဂီတပညာရှင်တွေနဲ့သူတို့ရဲ့ပရိသတ်တွေကတော့သူတို့ချစ်မြတ်နိုးတဲ့ဂီတလောကရဲ့ကံကြမ္မာအတွက်စိုးရင်ပူပန်နေကြပါတယ်ရှင်
မမသည်အောင်ပြောပြသွားတာပါရှင်နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တာတွေနှာစင်ကြရမှာပါလိုင်းဒိုမီတာ25 32 51ပထမနာရီဝက်မှာလိုင်းလက်မီတာ190တို့ကနေနှာစင်နိုင်တာဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေနှာစင်နေကြရတာဖြစ်ပါတယ်အခုတနင်္ဂနွေနေ့ညနေခင်း VOE ရဲ့ထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုမတ်မြသစင်အောင်ပြောပြပေးပါဦးမယ်ရှင
်။ကိုရီးယားကျွန်းဆွေအရှိပဲပင်လယ်ပြင်တွေကိုမြောက်ကိုရီးယားကစနေနေ့မနေ့ပိုင်းမှာဒုံးကျည်အများပြားဆန့်သက်ပစ်လုခဲ့ကြောင်းနိုင်ငံပိုင်သတင်းဌာနကအတည်ပြုခဲ့ပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းဟာသူ့ရဲ့ဒုံးကျည်ဆန့်သက်ပစ်လုမှုတွေကို2019နိုဝင်ဘာကစလို့တရားဝင်ဆိုင်းငံ့ခဲ့တာဖြစ်ပါတယ်။ဒါကြောင့်အခုလောက်ရက်ကမြောက်ကိုရီးယားအတွက်တစ်နှစ်ခွဲအတွင်းပထမအကြိမ်ဒုံးကျည်တွေကိုပြန်လည်ဆန့်သက်ပစ်လွတ်တာလို့ပြောရမှာပါ။ဒီလောက်ရက်ဟာတောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားပြီးခဲ့တဲ့စက်တင်ဘာလတည်းလက်မှတ်ထိုးခဲ့တဲ့စီရေးသဘောတူစာချုပ်ကိုချိုးဖောက်ရာရောက်တယ်လို့တောင်ကိုရီးယားကပြောပါတယ်။ဂါဇာမှာရှိတဲ့စစ်သွေးကြွတွေကိုလေကြောင်းကနေအကြီးအကျယ်ဆက်ပြီးတော့ထိုးစစ်ဆင်ဖို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူကအစ္စရေးစစ်တပ်ကိုအမိန့်ပေးလိုက်ပြီးဂါဇာနယ်စပ်ကိုလည်းတန်ချက်ကကားတွေအမြောက်များအပါအဝင်အစ္စရေးတပ်တွေကိုလည်းစီလွတ်လိုက်ပါတယ်စစ်သွေးကြွတွေကမနေ့စနေနေ့ကဟာမတ်စ်တွေထိန်းချုပ်ထားတဲ့ဂါဇာဒေသကအစ္စရေးတောင်ပိုင်းကိုဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့ပြီးဒါကိုအစ္စရေးဘက်ကလေကြောင်းကနေရောတန်ချက်ကကားတွေနဲ့ပါပြန်ပြီးတော့တုံ့ပြန်တိုက်ခိုက်ခဲ့ပါတယ်ထိုင်းနိုင်ငံမှာဒီကနေ့တနင်္ဂနွေနေ့မှာဘုရင်အစ်စ်မဟာဝဇိရာလောင်ကွန်းကဘန်ကောက်မြို့တွင်စီတန်းလှည့်လည်နှုတ်ဆက်တာကိုပြည်သူတွေတောင်းတဖြတ်ဖြတ်ကြိုဆိုခဲ့ပါတယ်။လမ်းဘေးဝဲရာတလျှောက်ကြိုဆိုနေသူတွေဟာဘုရင်တော်ဝင်အယောင်ဖြစ်တဲ့အဝါယောင်ကိုဝှစ်ဆင်ထားကြတာပါ။ဘုရင်ဝဇိရာလောင်ကွန်းဟာမနေ့မေလ၄ရက်နေ့ကဘေးသိက္ခာနန်းတက်ပြီးဒီကနေ့မှာပထမဆုံးနန်းတော်ကနေ၄မိုင်လမ်းတလျှောက်တော်ဝင်ဘုရားကျောင်း၃ခုကဗုဒ္ဓရုပ်ပွားတော်တွေကိုဖူးမြော်ကြတော်ခဲ့ပါတယ်။
တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်မြသစေအောင်ပြောပြပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမတ်စုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Zubia LTF ဖြစ်ပါတယ်ရှင်အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ည9နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါရှင်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေကြပါစေ။ VOE ကိုအားပေးနာစင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
Thank you.